ကစင်းကြီးနယ်ဗမော်မြို့မှာဒီသတင်းပတ်ထဲစစ်ကောင်စီနဲ့တိုက်ပွဲတွေပြန်လည်ပြင်းထန်လာနေတယ်လို့ကရရေးပြန်ကြားရေးတာဝန်ကပြောပါတယ်။ တိုက်ပွဲတွေကအနီးအနားကျေးရွာတွေကိုစစ်ကောင်စီကလေးဆောင်ကတိုက်ခိုက်တာတွေလည်းရှိတယ်လို့ပြောပါတယ်။ဗမော်မျိုးရဲ့စစ်ရေးနောက်ဆုံးရအခြေအနေသတင်းပေးပို့ချက်ကိုကိုစီသူကပြောပြပေးပါရှင့်။
ကျိုင်းနဲ့ဘူအောင်တက်တွေဟာဗမော်မြို့ကိုဒီဇင်ဘာလ၄ရက်နေ့ကစတင်ထိုးစစ်ဆင်နေတာအခုဆိုရင်နှစ်လခွဲကြာနေလာပြီဖြစ်ပြီးတော့ဒီအပိုင်းမှာလည်းတိုက်ပွဲတွေပြန်လည်ပြင်းထန်လာနေပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို ဒီသာတွင်သတင်းမီဒီယာအချို့ကကိုးကားပြီးတော့ဖော်ပြခဲ့ကြပါတယ်။ဘုံမကြီးနော်ဘူးကတော့ဒီတက်စခန်းတွေကိုတင်းယူတာမရှိသေးကြောင်းပြောပါတယ်။ဟိုကျွန်တော်တို့အဲဒီတက်ဖုံးစုအဖွဲ့ကြီးလည်းစခန်ထဲမှာမြေသားအချိန်ကနေတဲ့နေသားရှိပါတယ်။ဒါကြောင့်စကားစပက်ကနေတုံးတဲ့လင်းနဲ့ကတော့လေကြောင်းနဲ့တိုက်တာနောက်ဒီတုံးနဲ့တိုက်တာအဲသူတို့တုံးကြတာကိုတွေ့ရပါတယ်ခင်ဗျာ။အခုတစ်ခါတော့ဟိုစခန်တွ ီလ3ရက်နေ့ကအမှတ်366အမြောက်တက်ရင်အမှတ်တ366ကို KI ဘူးကုန်းတက်တွေကတင်ယူခဲ့ကြောင်းသတင်းထုတ်ပြန်တာရှိခဲ့ပေမဲ့ဒါဟာတရင်တစ်ခုလုံးတင်ယူနိုင်တာမဟုတ်ပဲ3ပုံ2ပုံလောက်ကိုတင်ယူထားတာဖြစ်ကြောင်းလည်းပြောပါတယ်အင်္ဂါနေ့ညသကောင်းချိန်မှာစစ်ကောင်စီကမိုးမောင်းမြို့နယ်တွင်ကကြီးဝါတချို့ကိုလေချောင်းကဘုံကြီးတိုက်ခိုက်ခဲ့တယ်လို့လည်းဘူးမကြီးနော်ဘူးကပြောပါတယ
်လဲဟာညတကောင်းညာပေါ့နော်တနာယီကျော်ချိန်မှာမိုးလေချောင်းကရှာကြီးပါပေါ့ကွာအဲ့တော့ဝါငန်းဆိုတဲ့ယွာနဲ့ဟိုနန်းကြီးဆိုတဲ့ယွာပဲပါသက်ကဖက်ကနဲ့ဘုံကျဲတာရှိပါတယ်ဒါပြည်သူတို့ဒီတော့ကြီးကတဲ့ဆိုတာတော့အသေးစိတ်ကတော့မရသေးပါဘူးအဲတက်ပွဲလည်းမရှိဘူးခေတက်ပွဲကြီးလည်းမရှိဘူးဒီလိုမျိုးယွာမှာဘုံညာကျဲတဲ့အချိန်တွေတော့ထူတာတော့ရှိပါတယ်ခင်ဗျ
18ရက်နေ့ကဖားကံမြို့နယ်လီဒိုလမ်းမပေါ်ကဝါရဇွတ်ရွာကိုလည်းစစ်ကောင်စီကဘုံကျဲခဲ့တာကြောင့်ဒေသခံတဦးသေဆုံးခဲ့တယ်လို့ဖားကံဒေသခံတဦးကပြောပါရယ်ဗမော်မျိုးနဲ့ကချင်ပြည်နယ်အတွင်းကတိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျ